2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်တေဖော်မှုကော်မတီကအောက်တိုဘာ22ရက်နေ့ထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာအရဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးဖြစ်တဲ့ပုံမှန်436ကိုမပြင်ဘူးလို့ပြောဆိုလိုက်တဲ့အပေါ်ပြည်သူ့ဆန္ဒကိုမျက်ကွယ်ပြုလိုက်တာလို့နိုင်ငံရေးအင်အားစုတွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။တစ်ချိန်တည်းမှာပဲလွှတ်တော်တွင်လာမယ့်ရွေးကောက်ပွဲမှာကျင့်သုံးမယ့်ရွေးကောက်ပွဲကိုစားပြုအချိုးကျပုံစံသစ်ပြောင်းလဲဖို့လှုပ်ဆောင်နေတဲ့အပေါ်လူမှုဆန္ဒခံယူဖို့လိုမယ်လို့ NLD ဥက္ကဋ္ဌကလည်းပြောဆိုပါတယ်။အပြည့်စုံကို VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့လာပါတယ
်။ပြည်ထောင်စုတော်မှဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံလေးလာသတင်းကော်မတီရဲ့အစည်းအဝေးခန်းစာထဲမှာပါရှိတဲ့ပုံမှန်436ကိုပြင်ဆင်ဖို့မလိုဘူးဆိုတဲ့တင်ပြချက်အပေါ်မှာတိုက်ခိုက်နိုင်တဲ့အင်အားစုတွေကဝေဖန်ပြောဆိုလာကြတာပါပြည်သူ9000ကျော်ကပုံမှန်436ပြင်ဆင်ဖို့တောင်းဆိုထားတဲ့ကြားကအခုလိုဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်436ကိုမပြင်ဘူးဆိုတာဟာပြည်သူ့ဆန္ဒကိုစန့်ကျင်တာဖြစ်တယ်လို့လွှတ်တော်ဟာပြည်သူကိုကိုစားမပြုတဲ့သဘောတက်ရောက်တယ်လို့1990ရွေးကောက်ပွဲတုန်းက AR တိုင်းမဲဆန္ဒနယ်မှာအနိုင်ရခဲ့တဲ့90အမတ်ဦးဒေးဗစ်လမ်းမြင့်က VOA ကိုပြောပါတယ
်အဲ့ဒီမှာရှိတဲ့ပြည်သူများစုကပုံမှန်436ကိုပြင်ဆင်ချင်ပါတယ်436ကိုအချင်းချင်းဟာပြည်သူလူထုရဲ့ဆန္ဒကိုစန့်ကျင်ခြင်းနဲ့ဖြစ်ပါတယ်ဒီနေ့ကျွန်တော်တို့လွှတ်တော်ဟာအဲ့ဒါပြည်သူလူထုကိုကိုစားပြုရမယ်လွှတ်တော်ဖြစ်ပါတယ်ဒီနေ့ပြည်သူလူထုကတင်ပြလာတဲ့အချက်တွေကိုလစ်လူရှုပြီးတော့25ရာခိုင်နှုန်းသောအလားစစ်တပ်ကပါဝင်လာတဲ့ပြည်သူလူထုရွေးချယ်တင်မြှောက်ခြင်းရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့အလားပြည်သူလူထုရဲ့ဆန္ဒကိုဖယ်ရှားတာဟာအမှန်တမ်းမဆိုးရတဲ့လုပ်ရတစ်ခုဖြစ်ပါတယ်ပြည်သူလူထုကိုလည်းစန့်ကျင်လို့လည်းဖြစ်တဲ့အတွက်ကျွန်တော်တို့အားလုံးကဒီလိုလုပ်ရမျိုးကိုလုံးဝလက်မခံဆောက်ရွက်ပါတယ်ခင်ဗျ
တိုင်းပြည်မှာအစိုးရကဒီမိုကရေစီပြည့်ဝပြောင်းလဲရေးလုပ်နေတယ်လို့ပြောဆိုထားပြီးတော့စစ်တပ်ကလည်းဒီမိုကရေစီကိုထောက်ခံပါတယ်လို့ပြောရင်ပုံမှန်436ပြင်ဆင်တာကိုလက်ခံဖို့လိုမယ်လို့68မျိုးဆက်ငင်းကြိုင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်းမီကပြောပါတယ
်။အဲ့တော့ဒီတိုင်းပြည်ကဒီမိုကရေစီပြည့်ဝပြောင်းလဲမှုကိုလုပ်နေတယ်လို့ပြောရင်တော့တပ်မတော်ကလည်းဒီဒီမိုကရေစီပြည့်ဝပြောင်းလဲမှုကိုထောက်ခံပါတယ်လို့အရင်ရင်ပြောဆိုနေကြတာရှိတယ်။ရှိတယ်ဆိုရှင်အဲ့ဒီ436ကိုပြင်နိုင်မှာပဲအဲ့ဒီဒီမိုကရေစီပြည့်ဝပြောင်းလဲမှုဆိုတာဖြည့်တယ်လို့ကျွန်တော်ဖတ်ပြီးပြောချင်တယ်။ပြည်ရဲ့ဆန္ဒနဲ့အညီပဲကျွန်တော်တို့ပြည့်ဝပြောင်းလဲမှုတွေလုပ်ဖို့ဆိုတဲ့ဒီပုံမှန်436ပြင်ဆင်တယ်ဆိုတာဟာဒီလိုရစ်ချက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်ရဲ့တော့လက်ထဲကိုတော့လုတ်ပိုင်ဝင်အာဏာတွေရောက်ဖို့အတွက်တော့ဒီလိုချက်ကိုပြင်ဖို့ကျွန်တော်တို့ကပြောတာအဲ့တော့ဒီလိုရစ်ချက်တင်မြောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်လုတ်ပိုင်ဝင်အာဏာမရှိဘဲနဲ့ရုပ်ပုံပေါ်တွေလုတ်နေလဲအလကားပဲလို့ကျွန်တော်ပြောခြင်းတယ
်လက်ရှိအချိန်မှာတော့အကောင့်ထဲဖော်ရေးကော်မတီရဲ့အစည်းအဝေးခန်းစာကိုပြောင်းလွတ်တော်မှာဆွေးနွေးဖို့အမည်စည်းရင်းတွေတောင်းခံပြီးတော့ဒီကိစ္စကိုရှေ့လာမယ့်လွတ်တော်အစည်းအဝေးတွေမှာဆက်ဆွေးနွေးဖို့ရှိနေတာပါ2008ခြေကံဥပဒေဟာဒီမိုကရက်တစ်စံနှုန်းတွေနဲ့မကိုက်ညီလို့ပြင်ဆင်ဖို့ပြောဆိုနေချိန်မှာပဲလူမှုဆန္ဒမပါပဲမြန်မာနိုင်ငံရွေးကောက်ပွဲစနစ်တည်းရဲ့ပုံစံပြောင်းဖို့ကြိုးစားတာဟာမသင့်တော်ဘူးလို့လည်းအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောပါတယ်။မနေ့ကအော်တိုဘာလ29ရက်နေ့လွတ်တော်အစည်းအဝေးမှာသတင်းတော်တွေနဲ့တွေ့ဆုံချင်းသူမကရွေးကောက်ပွဲစနစ်ပြင်မယ်ဆိုရင်လည်းပြည်သူဆန္ဒခံယူဖို့လိုမယ်လို့အခုလိုပြောခဲ့ပါတယ
်။အရင်တော့ကစ်ပေါင်းများစွာလက်ခံခဲ့တဲ့စနစ်ပြည်သူတွေကဘာမှမကျေနပ်လို့လဲ။ပြည်သူတွေကဘာမှမသင့်တော်ဘူးလို့ထင်လို့လေဘာမှလည်းကြွားလို့မကြားရပဲလွတ်တော်ကပဲဆုံးဖြတ်တယ်ဆိုတော့ဒါကပြောင်းပြန်ဖြစ်နေတော့ပြည်သူရဲ့ဆန္ဒကိုလွတ်တော်ကနေပြောရောင်ပြန်ဟမှာလွတ်တော်ရဲ့ဆန္ဒကိုပြည်သူကနေရောင်ပြန်ဟမှာမဟုတ်အဲ့တော့ဒီဟာတော့အားလုံးကနေပြောအလေးထားပြီးယူဆိုင်ပြီးတော့အာရုံပြုကြပါ
မြန်မာနိုင်ငံရွေးကောက်ပွဲတွေမှာရွေးကောက်ပွဲပုံစံပြောင်းလဲဖို့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေကတင်ပြခဲ့တဲ့ပုံမှာအခုတစ်ခေါက်ပြည်သူ့တော်အစည်းအဝေးမှာအကြေတဝင့်ဆွေးနွေးလာကြတာလည်းဖြစ်ပါတယ်ပြည်သူ့လွှတ်တော်မှဖွဲ့စည်းထားတဲ့ရွေးကောက်ပွဲစနစ်လေးလာသွင်းတဲ့ကော်မရှင်ကရွေးကောက်ပွဲစနစ်၈မျိုးကိုတင်ပြခဲ့တာဖြစ်ပြီးတော့မနေ့ကနဲ့ဒီနေ့မှာပြည်သူ့လွှတ်တော်အစည်းအဝေးတွေအတွင်း PR နဲ့ပတ်သက်ပြီးတော့ထောက်ခံသူနဲ့ကန့်ကွက်သူတွေကြားအပြန်အလှန်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာတော့ PR စနစ်ကျင့်သုံးဖို့မသင့်တော်ဘူးလို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစရာတော်ကကန့်ကွက်ဆွေးနွေးခဲ့တဲ့အကြောင်း NLD ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားတာကိုတွေ့ရပါတယ်တင်ပြထားတဲ့ပုံစံရှင်မျိုးထဲမှာဆိုရင်တော့လက်ရှိကျင့်သုံးနေတဲ့ FPTB ပုံစံအချိုးကျကိုစားပြုရွေးကောက်ပွဲစနစ် PR ပုံစံနဲ့ PR နဲ့ FPTB ကိုအမျိုးစုံပေါင်းစပ်ရောင်းထားတဲ့ပုံစံတွေကိုတင်ပြထားတာကိုတွေ့ရတယ်လို့ရှမ်းတိုင်းဒေသများတိုးတက်ရေးပါတီ SNDP တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်ဒီပုံစံတွေကပုံစံတစ်ခုကိုရွေးချယ်ပြီးတော့ပြည်သူ့တော်မှဆန္ဒမဲခွဲတဲ့သဘောတွေအထိရှိလာနိုင်မယ်လို့သူကဆက်ပြောပါတယ
်ရှင်းချက်ပြီးတော့သူကဒီပေးထားတဲ့ဒီ option 6ခုပေါ့နော်ရွေးချယ်စရာ6ခုတည်းကနေပြီးတော့တစ်ခုကိုသူတို့ရွေးရမှာပေါ့ဘယ်ပုံစံကိုဟိုလုပ်ချင်တယ်လဲကြိုက်တယ်လဲဆိုတဲ့ဟာကိုရွေးရမှာပေါ့အဲ့ဒါရွေးပြီးလို့ရှိရင် तू ကဒီသစ်တော်ဥက္ကဋ္ဌရဲ့အဲပြောပြချက်အရဆိုရင်တော့ဒါကိုပြောင်းစုသစ်တော်မှာပါဆက်ပြီးတော့ဒီခြံသားခံယူမယ်လို့သိရပါတယ်
ဒီကနေ့လွတ်တော်အစည်းအဝေးရုံးကတင်ပြမှာတယ်အလေးဆုံးဆောင်ဟိုတန်းကြီးကဒီမိုကရေစီမျိုးပြောင်းလဲမှုကိုလုပ်နေတယ်လို့ပြောရင်လက်ရှိချိန်မှာဆိုရင်တော့ပုံမှန်၄တုံးချောပြင်ဆင်ရေးအတွက်ပြည်သူအများစုကတောင်းဆိုနေကြပြီးတော့အများသဘောမတူတဲ့ပြည်အားကိုအခြေခံထားတဲ့ရွေးကောက်ပွဲပုံစံပြောင်းလဲလာမှာကိုလည်းကံကွက်ဆန္ဒထုတ်ဖော်မှုတွေလည်းရှိနေပါတယ်ခင်ဗျာ။